ကဘာပေါ်ကတန်ပေါင်းများစွာသောပြည်သူတွေဟာနိုင်ငံမဲ့ဖြစ်နေကြပြီးအဲ့ဒီထဲမှာပါလက်စတိုင်းလူမျိုးတွေပြီးရင်ရိုဟင်ဂျာလူနည်းစုကဒုတိယအများဆုံးဖြစ်ပြီးအခြေအနေတွေဟာစိုးရိမ်ပွေရာဖြစ်တယ်လို့ကုလသမဂ္ဂလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှူးကဗိုလ်တူးနေ့ကျင်းပတဲ့လူအခွင့်အရေးကောင်စီမှာပြောကြားလိုက်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာနိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုဥပဒေအရလိုက်နာဆောင်ရွက်ခွင့်ရှိတယ်လို့မြန်မာကိုယ်စားလှယ်ဘက်ကတုံ့ပြန်ဆွေးနွေးပါတယ်။ဒီအကြောင်းကိုတင်ပြမှာပါ။ကမ္ဘာပေါ်မှာတချို့သောလူနည်းစုမျိုးနွယ်တွေဟာနိုင်ငံတစ်ခုခုရဲ့နိုင်ငံသားဖြစ်ခွင့်မရတာကြောင့်နိုင်ငံမဲ့ဖြစ်နေရပြီးဒီလိုနိုင်ငံမဲ့တွေရဲ့အရေးကိုကမ္ဘာနိုင်ငံအစိုးရတွေကရောလူမှုအဖွဲ့အစည်းတွေကပါအလေးထားကူညီဆောင်ရွက်ဖို့လိုနေပြီလို့မတ်လ23ရက်ဗိုလ်တူးနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့အကြိမ်40မြောက်လူအခွင့်အရေးကောင်စီညီလာခံရဲ့လူနည်းစုဆိုင်ရာတည်ထောင်ဆွေးနွေးပွဲမှာကုလသမဂ္ဂလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှူး Mr. Fernandez Varenes ကပြောသွားပါတယ
် My statement today will provide an update on the first thematic report on statelessness as a minority issue because 2019
ကျွန်တော်ရဲ့ပထမအစီရင်ခံစာကိုဖြည့်ဆွက်ပြီးဒီကနေ့တင်ပြမယ့်အကြောင်းကတော့လူနည်းစုရဲ့အရေးမှာနိုင်ငံမဲ့ဖြစ်လာကြမဲ့လူတွေရဲ့ပြဿနာပဲဖြစ်ပါတယ်2019မှာနိုင်ငံတကာလူ့အဖွဲ့အစည်းအနေနဲ့လူနည်းစုရဲ့အခွင့်အရေးကိုကာကွယ်ဆောင်ရှက်ဖို့ဖြည့်ဆင်းပေးဖို့ကျိုးပန်းမှုတွေပြက်ကွက်မဲ့ဆိုရင်လူသန်းပေါင်းများစွာနိုင်ငံမဲ့ဖြစ်လာမဲ့အလားအလာရှိနေပါတယ်
။ကမ္ဘာပေါ်မှာနိုင်ငံမဲ့ဖြစ်လာနိုင်မဲ့လူနည်းစုတွေအနေနဲ့ရိုဟင်ဂျာတွေဟာဒုတိယအများဆုံးဖြစ်တယ်လို့အထူးစုံစမ်းရေးမှူး Mr. Varenes ကပြောပါတယ
်။ In every part of the world, specific minorities appear targeted by conditions leading to their lack of citizenship.
ကမ္ဘာရဲ့နေရာတိုင်းမှာလူနည်းစုတွေဟာနိုင်ငံသားခံယူခွင့်မရရှိကြတဲ့အခြေအနေကြောင့်ပြစ်မှတ်ထားခံနေကြရပါတယ်။နိုင်ငံမဲ့တွေအထက်မှာပါလက်စတိုင်းသားတွေဟာအများဆုံးဖြစ်ပြီးအာရှမှာတော့အများဆုံးနိုင်ငံမဲ့တွေဟာရိုဟင်ဂျာတွေပဲဖြစ်ပါတယ်
။အိန္ဒိယနိုင်ငံအာသံပြည်မှာဘင်္ဂလီတန်ပေါင်းများစွာဟာလည်းနိုင်ငံမဲ့ဖြစ်ရမယ့်အခြေအနေရှိနေပါတယ်။အကယ်၍အဲ့ဒီလူတွေသာနိုင်ငံမဲ့ဖြစ်သွားရင်ရိုဟင်ဂျာဥယျာဉ်ထက်ပိုများလာပွဲရှိနေပါတယ်။ဥရောပမှာဆိုရင်လည်းဘော်လ်တစ်ပြည်နယ်မှာရှိတဲ့ရုရှားလူနည်းစုဖြစ်ပြီးအမေရိကတိုက်နိုင်ငံတွေမှာတော့ဒိုမီနီကန်ပြည်တော်စုမှာဟေတီမျိုးနွယ်စုတွေကနိုင်ငံမဲ့ဖြစ်နေကြရပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့အချုပ်အခြာအာဏာပိုင်ဆိုင်မှုဥပဒေအရလိုက်နာဆောင်ရွက်ခွင့်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါ်ဒေဘရာညီကတုံ့ပြန်ဆွေးနွေးပါတယ
်။ Regarding the citizenship, every country has its own respective law, its own procedure and its own verification process. We have to follow them.
နိုင်ငံသားခံယူခွင့်နဲ့ပတ်သက်လို့နိုင်ငံတိုင်းအနေနဲ့သက်ဆိုင်ရာဥပဒေတွေရှိကြပါတယ်။နိုင်ငံသားခံယူခွင့်နဲ့ဘလို့နိုင်ငံသားစီစဉ်မလဲဆိုတဲ့ဥပဒေတွေဖြစ်ပါတယ်။တခြားနိုင်ငံတွေနည်းတူမြန်မာနိုင်ငံအနေနဲ့ကိုယ်နိုင်ငံရဲ့ဥပဒေတွေကိုလိုက်နာရမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာ1982ခုနိုင်ငံသားခံယူခွင့်ဥပဒေကိုပြဋ္ဌာန်းကျင့်သုံးတဲ့အတိုင်းဒီဥပဒေကိုပြင်ဆင်ခွင့်ဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်ခွင့်အရမြန်မာနိုင်ငံရဲ့လုပ်ပိုင်ခွင့်ဖြစ်ပြီးဒီမိုကရေစီနိုင်ငံရဲ့ပြည်သူလူထုဆန္ဒပေါ်မှာမူတည်ပါတယ်။မြန်မာနိုင်ငံဟာတိုင်းဒေသလူမျိုး135မျိုးကျော်နေထိုင်ရာဖြစ်တယ်လို့ဖွဲ့စည်းပုံအခြေခံဥပဒေအရသည်နိုင်ငံသားတိုင်းကိုတိုင်းဒေသလူမျိုးကိုးကွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအရမခွဲခြားဘဲအများနည်းတူအခွင့်အရေးတွေပေးထားတာဖြစ်ပါတယ
်။ရိုဟင်ဂျာလူနည်းစုကိုမြန်မာအစိုးရကနိုင်ငံသားအဖြစ်အတိအမှတ်မပြုတာကဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဝန်တော့ဝန်ပိုးဖြစ်လာစေတယ်လို့ဘင်္ဂလားဒေ့ရှ်တန်ကိုယ်စားလှယ်မစ္စတာဖိုင်ယက်စ်မိုရှစ်ကာစီကဂျနီဗာမှာအခုလိုပြောသွားပါတယ
်ဘင်္ဂလားဒေ့ရှ် faces the consequences of gross and systematic human rights violation of Rohingya and other groups in Myanmar
မြန်မာနိုင်ငံထဲမှာရိုဟင်ဂျာနဲ့အခြားလူနည်းစုတွေပေါ်အကွက်ကြကြလူအခွင့်အရေးချိုးဖောက်မှုတွေရဲ့အကျိုးဆက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကရင်ဆိုင်ခဲ့ရပါတယ်လူမျိုးရေးဘာသာရေးဘာသာစကားပေါ်အခြေခံပြီးချိုးဖောက်ခဲ့တာဖြစ်ပါတယ်ဒီလိုခွဲခြားဆက်ဆံတဲ့မူဝါဒနဲ့လုပ်ရက်တွေမပြောင်းလဲသေး၍အထူးသဖြင့်အငင်းပွားဝယ်နိုင်ငံသားဥပဒေကိုမပြင်ဆင်သေး၍နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တရားမျှတညီညံပြီးရေရှည်တည်တံ့ခံမြဲတဲ့အဖြေတည့်ရရရှိအောင်ဆက်လက်လှုံ့ဆော်သွားရမှာဖြစ်ပါတယ်လို့သူကပြောသွားတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်လာကြတဲ့ရိုဟင်ဂျာတသန်းလောက်ဟာကျောင်းဘက်ဘွယ်အဖြစ်ဆိုးတွေကြုံခဲ့ရတယ်လို့လူသားချင်းစာနာမှုဆိုင်ရာအကြက်ဘေးနဲ့လည်းရင်ဆိုင်ခဲ့ရကြောင်းကုလလူနည်းစုဆိုင်ရာအထူးစုံစမ်းရေးမှူးMr. Fernandez Varenes ကပြောပါတယ်နိုင်ငံမဲ့ဖြစ်နေကြတာကပထမအကျဲလို့ဆိုနိုင်ပေမဲ့အဲ့ဒီအထဲမှာလူနည်းစုမျိုးနွယ်ဖြစ်နေတာကတော့အဓိကကျတဲ့အကြောင်းရင်းဖြစ်တယ်လို့သူကထောက်ပြပါတယ်ကမ္ဘာပေါ်မှာနိုင်ငံမဲ့လူဦးရေ10သန်းလောက်ရှိတဲ့အထဲမှာ4ပုံ3ပုံဖြစ်တဲ့9သန်းခွဲလောက်ကလူနည်းစုမျိုးနွယ်ဖြစ်နေတဲ့ကိစ္စကြောင့်နိုင်ငံမဲ့ဖြစ်နေရကြောင်းအကျိုးဆက်အနေနဲ့အဲ့ဒီနိုင်ငံမဲ့တွေရဲ့သားသမီးတွေနဲ့သူတို့ကမွေးလာမဲ့မျိုးဆက်တွေဟာ စိတ်ပြက်ဝမ်းနည်းဖွယ်အခြေအနေဇိုးတွေနဲ့ရင်ဆိုင်ရမှာဖြစ်တယ်လို့မစ္စတာဗရန်နက်စ်ကပြောပါတယ်။နိုင်ငံတစ်ခုခုရဲ့နိုင်ငံသားမဟုတ်ဘူးဆိုရင်အဲ့ဒီလူတွေဟာလူဖြစ်နေပါလျက်အခွင့်အရေးပျောက်ဆုံးနေမှာဖြစ်ကြောင်းနိုင်ငံမဲ့ဖြစ်နေကြရတဲ့အိုးအိမ်ဆွန့်ခွာရွှေပြောင်းရသူတွေဒုက္ခသည်တွေနဲ့လူနည်းစုမျိုးနွယ်တွေဟာသူတို့အရေးကိစ္စကိုအစိုးရတွေကထည့်သွင်းစဉ်းစားလို့မရှိသလိုခွဲခြားဆက်ဆံတာခံရတယ်လို့သူကရှင်းပြပါတယ်။ဒါအပြင်နိုင်ငံသားမဟုတ်တဲ့အတွက်သူတို့နှစ်နာတဲ့အခွင့်အရေးတွေအတွက်တင်ပြတောင်းဆိုပန်ခွင့်လည်းမရှိဘူးလို့ဆိုပါတယ်။နောက်ဆက်တွဲအဖြစ်သူတို့ရဲ့နောင်မျိုးဆက်တွေဟာဆင်းရဲဒုက္ခနဲ့အတူမျောလင့်ချက်ပျောက်ဆုံးနေသူတွေအဖြစ်ရှင်သန်နေရမှာဖြစ်ပြီးလူအများစုကလူအခွင့်အရေးလို့တိုက်တွန်းတောင်းဆိုနေတာနဲ့အညီဒီလက်တွေ့အခြေအနေကိုရင်ဆိုင်ဖြေရှင်းဖို့လိုကြောင်းမစ္စတာဗရန်နက်စ်ကတိုက်တွန်းသွားပါတယ်ခင်ဗျာ။